အီရန်နိုင်ငံတွင်မှအီရန်စစ်ဗိုလ်ချုပ်ကာစင်ဆိုလမန်၏လက်ချံတက်ထက်ခံရပြီးတဲ့နောက်အမေရိကန်ကိုလက်စားချင်တယ်လို့အီရန်ဘက်ကပြောဆိုလိုက်တာကြောင့်နှစ်ဖက်စလုံးကတင်မာမှုတွေကိုဆွတ်ချကြဖို့အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။ဗိုလ်ချုပ်ကာစင်ဆိုလမန်၏အသက်ခံရတာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ရှေ့လယ်ပိုင်းအပါအဝင်နိုင်ငံအတော်များများမှဆန္ဒပြပွဲတွေဖြစ်ပေါ်နေခြင်းအမေရိကန်ရဲ့မဟာမိတ်တွေကိုအဲ့ဒီလိုတိုက်တွန်းလိုက်ကြတာပါ။ဂရိရှားဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗိုလ်ချုပ်ကာစင်ဆိုလမန်၏အသက်ခံရတဲ့ကိစ္စအပေါ်ဗြိတိန်အနေနဲ့ဝမ်းမနည်းကြောင်ပြောပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကအတန်းနဲ့ဆိုထင်းထင်းသင့်သင့်နဲ့ဒေတာကြီးကန့်ကျွက်ဖြေရှင်းကြဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီတို့ကတင်းတင်းဒါနေမှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်လို့နေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ဂျန်စတိုတန်ဘတ်ကအခုလိုမှတ်ချက်ပေးပါတယ်။
We have recently seen an escalation by Iran, including the strike on a Saudi energy facility.
Saudi Arabia ကယနေ့ချက်စရုံကိုတက်ခိုက်တာအမေရိကန်တို့ရဲ့မောင်းတုံတဲ့ drone ကိုပစ်ချတာအပါအဝင်မကြသေးခင်ကာလတွေအတွင်းမှာအီရန်ဘက်ကအကြမ်းဖက်မှုတွေကိုအရှင်းရှင်းလှုပ်လာတာကျွန်တော်တို့တွေ့ရပါတယ်။ဒီကနေ့ကျင်းပတဲ့ကျွန်တော်တို့ရဲ့အစည်းအဝေးမှာနှစ်ဖက်စလုံးကတင်းမာမှုတွေရှော့ချပတ်တာကိုတောင်းဆိုပါတယ်။ပြည်ပကအတိတ်ကခုထပ်မံဖြစ်ပွားရင်ဘယ်သူ့အတွက်မှအကျိုးမဖြစ်နိုင်စေပါဘူးလို့ NATO အဖွဲ့ရဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကမချက်ပေးကြတာဖြစ်ပါတယ်တင်မာမှုတွေရှော့ချနိုင်ရည်ရွယ်တဲ့အနေနဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကိုဘရပ်ဆဲလ်စ်ကိုလာဖို့ EU ကဖိတ်ခေါ်ထားပါတယ်နိုင်ငံကရဲ့တောင်းဆိုမှုတွေကိုလက်ရောပြီးအီရန်ဘက်ကတင်မာမှုတွေရှော့ချမလားဒါမှမဟုတ်ပြောထားတဲ့အတိုင်းပဲလက်စားချေမှုတွေကိုလုပ်ဆောင်မလားဆိုတာနဲ့ပတ်သက်လို့အားလုံးကအီရန်ကိုစောင့်ကြည့်နေကြပါတယ်